မြန်မာလူမျိုးရေးတပ်ဖွဲ့တွေကတိမ့်ချီတဲ့ရိုဟင်ဂျာတွေအပေါ်ရက်ဆက်ကြမ်းကြုတ်မှုတွေနဲ့တိုက်ခိုက်ခဲ့တာသုံးနှစ်ပြည့်မြောက်ချိန်မှာပဲအဲ့ဒီတိုက်ခိုက်မှုအတွက်တာဝန်ရှိသူတွေကိုအပြစ်ပေးရေးယူဖို့နဲ့တိုက်ခိုက်မှုဒဏ်ခံစားခဲ့ရသူတွေအတွက်တရားမျှတမှုရရှိအောင်လှုံ့ဆော်ပေးဖို့အမေရိကန်ပြည်ထောင်စုကထပ်မံတောင်းဆိုလိုက်ပါတယ်။ဒါအပြင်ရခိုင်ပြည်နယ်နဲ့နောက်ထပ်ဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေရပ်ဆိုင်းဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ဒုက္ခဒေရီနဲ့နိုင်ငံတွင်းအိုးအိမ်စွန့်ကွာထွက်ပြေးခဲ့ရသူတွေမိမိစံနာလျောက်ဂုဏ်သိက္ခာရှိရှိနေရက်တွေကိုပြန်နိုင်ရေးတင့်လျော်တဲ့အစီအမံတွေချမှတ်ပေးဖို့နဲ့ကိုဗီယာနဲ့ဥဆောင်တဲ့အကြံပေးကော်မတီအစီအင်ခံစားပါတိုက်တွန်းချက်တွေကိုအလေးနဲ့အကောင့်ထည့်ဖော်ပေးဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းကြောင်းလဲအမေရိကန်နိုင်ငံခြားရေးဥက္ကဋ္ဌပြောခွင့်ရ Morgan Ortigas ရဲ့ဩဂုတ်လ25ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရက်ဆက်တန်းကျုံမှုတွေကိုကျူးလွန်တဲ့သူတွေကိုအပြစ်ပေးရေးယူရမှာအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်တပ်ထိတ်တန်းကောင်းဆောင်တွေကိုဗန်ဒါရီနဲ့ဗီဇာပိတ်ပင်တမစ်ချက်တွေနဲ့ဒဏ်ခတ်အရေးယူထားကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်ရဲကိုထောက်ခံတယ်လို့နိုင်ငံတကာတရားရုံး ICJ ရဲ့တရားစီရင်ကိစ္စတွေမှာမြန်မာနိုင်ငံအနေနဲ့အပြည့်အဝပါဝင်ဆောင်ရွက်ဖို့တိုက်တွန်းကြောင်းလည်းဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့အာဏာရှင်စနစ်ရဲ့စိုးဝေတွေကိုကျော်လွှားနိုင်ဖို့နဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးကိုရရှိဖို့ကြိုးစားနေတဲ့မြန်မာပြည်သူပြည်သားတွေနဲ့အတူလက်ထွက်အလုပ်လုပ်ကင်သွားမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါရယ်ရန်ကုန်မြို့အမေရိကန်တိုင်ဝန်ကလည်းလွန်ခဲ့တဲ့3နှစ်ကရခိုင်မြောက်ပိုင်းကနေနေရစွန့်ခွာထွက်ပြေးခဲ့ရတဲ့တိတ်နဲ့ချီတဲ့ပြည်သူတွေအခုချိန်အထိဒုက္ခခံစားနေရဆဲဖြစ်လို့စိတ်မကောင်းဖြစ်ပြီးကြောင်းနဲ့ညီငယ်ကြီးကိုရှာဖွေနေတဲ့ပြည်သူတွေရဲ့လက်တွဲဖို့အဖြစ်အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ရည်တည်သွားမယ်လို့လည်းကြေညာထားပါတယ်